2018ခုနှစ်နှစ်သစ်မှာကျင်းပမဲ့21ရာစုပင်လုံတတိယအကြိမ်ညီလာခံမှာသဘောတူညီမှုတွေရဖို့အခြေတင်ဆွေးနွေးနေရစေနိုင်ငံရေးလုံခြုံရေးကိစ္စတွေအခြေလဲဆွေးနွေးနိုင်ဖို့တနိုင်ငံလုံးအပြည့်ရဲ့စာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့ရှိဖွဲ့ကြိုတင်ပြင်ဆင်နေကြပါပြီ။အမျိုးသားပြည်လဲတင့်မြက်ရေးနဲ့ပြည်ရင်းငြိမ်းချမ်းရေးလူထုသဘောထားတွေရယူမယ်။နိုင်ငံရေးအဆင့်ဆွေးနွေးပွဲတွေအောင်မြင်မြင်ကျင်းပနိုင်ရေးအပါအဝင်အပြည့်ရဲ့အဖွဲ့ရှိဖွဲ့စလုံးကသဘောတူခဲ့တဲ့ဆုံးဖြတ်ချက်တွေကိုထိုင်းနိုင်ငံချင်းမိုင်မှာ၅ရက်တာကျင်းပခဲ့တဲ့အစည်းအဝေးပြီးသတင်းထုတ်ပြန်ခဲ့ပါတယ်။မဆုမုံကအပြည့်စုံကိုပြောပြမှာပါရှင်
။ဟုတ်ပါတယ်။လာမယ့် January လနောက်ဆုံးသတင်းပတ်ထဲကျင်းပဖို့စီစဉ်ထားတဲ့တတိယကြိမ်21ရာစုပြည်လုံးညီလာခံကျင်းပနိုင်ရေးနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနိုင်ရေးကော်မတီအဖွဲ့တွေ၊ Now NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေ၊အစိုးရအဖွဲ့တက်မတော်ငြိမ်းချမ်းရေးကော်မရှင်နဲ့နိုင်ငံရေးပါတီတွေအသီးသီးကြိုတင်ပြင်ဆင်နေကြတာဖြစ်ပါတယ်။အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့ကအဖွဲ့ခေါင်းဆောင်တွေစုဝေးပြီးလဲထိုင်းနိုင်ငံချင်းမိုင်မြို့မှာပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကစပြီး9ရက်တာစီဝေးပြီးတော့တတိယအကြိမ်ပြည်လုံးညီလာခံမှာဆွေးနွေးမဲ့အကြောင်းအရာတွေကိုအကြေလည်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီထဲကမှသဘောတူညီချက်တွေကိုအစည်းအဝေးနောက်ဆုံးနေ့ဖြစ်တဲ့ဒီဇင်ဘာလ18ရက်နေ့မှာအဖွဲ့၈ဖွဲ့ပူးပေါင်းပြီးကြေညာချက်ထုတ်ပြန်ပါတယ်။အဓိကကတော့တတိယအကြိမ်ပြည်လုံးညီလာခံမှာနိုင်ငံရေး၊လုံခြုံရေး၊စီးပွားရေး၊နောက်လူမှုရေး၊မြေယာနဲ့သဘာဝပတ်ဝန်းကျင်စတဲ့ဌာနကြီး၅ရပ်ကိုဆွေးနွေးနိုင်မှုသဘောတူညီချက်တွေရရှိခဲ့တာနဲ့ပတ်သက်ပြီးဆုံးဖြတ်ခဲ့ကြတာပါ။အပြည့်ရဲ့ရှစ်ဖွဲ့ဆုံးဖြတ်ခဲ့တဲ့သဘောတူညီချက်တွေနဲ့ပတ်သက်ပြီးအစည်းအဝေးကိုဥဆောင်ကျင်းပတက်ရောက်ခဲ့သူအစည်းအဝေးကိုဥဆောင်တက်ရောက်ခဲ့သူတဦးဖြစ်တဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ NCASEO အဖွဲ့ဝင်တဦးဖြစ်တဲ့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ်ဦးဆောင်နိုင်ရက်ကဗိုလ်မှူးကြီးခွန်ဦးကာက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီအဓိကကတော့လာမယ့်21ရာစုပြည်လုံးဒီတတိယအစည်းအဝေးမှာကျွန်တော်တို့ကဒီနိုင်ငံရေးကဏ္ဍနဲ့လုံခြုံရေးကဏ္ဍကိုအဓိကထားပြီးတော့ဆွေးနွေးမယ်ဆိုပြီးတော့ဆုံးဖြတ်ထားတာပေါ့အဲ့ဒါကိုလည်း UPDJC တို့ GICM တို့ကလည်းအပြီးမှာပြုပြီးသားဖြစ်ပါလားအဲ့ဒီဖြစ်တဲ့အတွက်ဒီအဓိကကဏ္ဍနှစ်ခုကိုဦးစားပေးပြီးတော့ဒီအလို့သဘောတရားဝင်ရောပေါ့လေပါဝင်ဆွေးနွေးနိုင်မဲ့လူတွေရွေးချယ်ပြီးတော့တာဝန်ပေးအပ်တာပေါ့ကဏ္ဍ၅ရာစလုံးကိုဆွေးနွေးနိုင်မဲ့ဒီချုပ်တင်ပြင်ဆင်တဲ့ဟာလည်းပါပါတယ်အဲ့ဒါတွေကိုပြင်ဆင်ပြီးတော့ကျွန်တော်တို့ဒီ line ဒီပုံရပ်တည်ပြီးတော့ကျွန်တော်တို့ဆွေးနွေးပွဲတွေဆက်ဝင်ပါဆိုပြီးတော့အစည်းအဝေးကနေပြီးတော့အတည်ပြုပေးလိုက်တဲ့သဘောပါပဲ
အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေရဲ့တက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့လူမျိုးလိုက်ကျင်းပနေတဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်မြင်ကျင်းပနိုင်ရေးအပါအဝင်လူမှုဆန္ဒသဘောထားတွေရယူသွားဖို့ကိစ္စနဲ့ပတ်သက်လို့လည်းဗိုလ်မှူးကြီးခိုးကာကအခုလိုရှင်းပြပါတယ်
လမ္မထူရတဲ့အဖွဲ့တွေကပမာချက်အရဆိုရင်ကျွန်တော်တို့ဒီ RCSL ပေါ့လေရှမ်းကတော့အခုလုပ်ဖို့ပြင်နေပါပြီလုပ်လဲစာလုပ်နေပါပြီနော် link မှာပြင်ဆင်မှုတွေလုပ်နေတယ်အချို့ညီနိုင်ပွဲတွေလည်းတချို့မူဆယ်တော့ကျွန်တော်တို့အာ link တွေမှာလုပ်နေပါလားဘို့ပေါ်ရခိုင်ကတော့မလွယ်သေးဘူးဘယ်ရှူတော့ကပဲကြီးကြီးမလွယ်သေးတော့ရခိုင်ကတော့အမျိုးသားဖြစ်နိုင်ရဲ့ဆွေးနွေးပွဲအတွက်ကတော့တို့နည်းနည်းစောင့်အောင်ဒါပေမဲ့ RCSL ကတော့ဒီဇန်နဝါရီလထဲမှာအပီစီလုပ်နိုင်မယ့်အခြေအနေရှိကောင်းရှိပါလားအငင်းပွားဖို့တိတ်မရှိဘဲနဲ့ဒီဆွေးနွေးချက်တွေကိုဆက်သိုးနိုင်တာကဒီလုံခြုံရေးကဏ္ဍလွဲလို့ပါလေကဏ္ဍအားလုံးကတော့ဒီအဆင်ချောပါလေကြည့်ရတာတော့အရင်ကဆွေးနွေးပြီးသားလုံခြုံရေးကဏ္ဍတစ်ခုကတော့လွန်ခဲ့တဲ့ဒုတိယအချိန်တုန်းကသူသဘောတူချက်မရတဲ့ခါကျတော့လုံခြုံရေးကဏ္ဍတစ်ခုကိုတော့ကျွန်တော်တို့ကအလို့သဘောစတဲ့ဆွေးနွေးပြီးတော့ကြည့်ရမယ့်သဘောတော့ရှိပါဒါကြောင့်လို့သဘောတွေ့ပြီးရင်းနှီးမှုရယုံကြည်မှုရပါလေဆိုနေတိုင်ပင်ရင်တော့လုံငယ်ကန္တာမှာနည်းနည်းလေးတစ်ဆို့နေတဲ့ကြံပနာလေးတွေဟုတ်လားအခက်အခဲလေးတွေကိုကျော်လွှားနိုင်မယ်ဆိုတော့ယူဆတာပါဗျာ
အပြည့်ရဲ့အဖွဲ့ချစ်ဖွဲ့အနေနဲ့ကတော့ NCA လမ်းကြောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲတွေရှေ့ဆက်သွားဖို့ပြင်ဆင်နေပြီးအပြည့်မရသေးတဲ့အဖွဲ့တွေကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာနိုင်ရေးအစိုးရနဲ့လက်ရှိဆွေးနွေးနေကြဆဲဖြစ်တယ်လို့ပြောပြပါဗျ။အရင်သမရဦးသိန်းစိတ်အစိုးရလက်ထက်တုန်းကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချစ်ဖွဲ့နဲ့လက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာတော့21ရာစုပြည်လုံးညီလာခံခေါ်ယူပြီးတတိုင်းပြည်လုံးတိုင်းတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုစူးစမ်းခဲ့တာအခုဆိုရင်တတိယအကြိမ်ညီလာခံအထိကျင်းပနိုင်ခဲ့ပြီဖြစ်ပါတယ်ရှင်။